ယူကရိန်းနိုင်ငံ KF မြို့မှာရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေအကြားရုံးရင်းဆန်ခတ်အကြီးအကျယ်ဖြစ်ခဲ့ပြီးအနည်းဆုံးလူ25ယောက်သေဆုံးခဲ့ရတယ်လို့ယူကရိန်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အဓိကရုံးထင်းရဲတွေကအတိုက်ခံဆန္ဒပြသူတွေစခန်းချထားတဲ့နေရာကိုဝင်ရောက်စီးနှင်းပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာနှစ်ဖက်ရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးလုံထင်းရဲတွေက stun grenade တွေမျက်ရည်ရိုးဘုံးတွေတုံးခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအိမ်လုံးမိလောင်ဘုံဓာတ်စီပလင်းတွေနဲ့တိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီအပြန်အလှန်တိုက်ခိုက်မှုတွေအတွင်းရဲတပ်ဖွဲ့ဝင်9ယောက်အပါအဝင်25ယောက်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။သေဆုံးသူအများစုနဲ့ယာနဲ့ချီတဲ့ဒဏ်ရာရရှိသူတွေဟာတနတ်ဒဏ်ရာကြောင့်လို့ရဲဘက်ကရောအထက်ခံကိုယ်စားလှယ်တွေကပါပြောကြပါတယ်။ဒဏ်ရာရသူအတော်များများဟာစိုးရင်ရတဲ့အခြေအနေမှာရှိနေကြတယ်လို့လည်းဆိုပါတယ်။ယူကရိန်းသမ္မတဗစ်တာယာနူကော့ဗစ်ကတော့အခုနောက်ဆုံးအကြမ်းဖက်မှုတွေဟာအထက်ခံခေါင်းဆောင်တွေရဲ့သွေးထိုးလှုံ့ဆော်မှုကြောင့်လို့ဗုဒ္ဓဟူးနေ့ကအပြစ်တင်လိုက်ပါတယ်။KF မြို့လေမှာအစိုးရဆန့်ကျင်ဆန္ဒပြနေသူတွေကိုလက်နက်တွေယူဆောင်လာဖို့တိုက်တွန်းခဲ့တဲ့လှုပ်ရှားသူတွေဟာဒီမိုကရေစီရဲ့အခြေခံမူတွေကိုလျှစ်လျူရှုနေကြကြောင်းဥပဒေကြောင်းအရပြစ်ဒဏ်တွေကိုရင်ဆိုင်ရပါလိမ့်မယ်လို့မစ္စတာယာနူကော့ဗစ်ကပြောဆိုလိုက်ပါတယ်။ယူကရိန်းတိုက်ခံခေါင်းဆောင်ဗစ်တာလီ ကလစ်စကိုဟာသမ္မတယာနူကော့ဗစ်နဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဘာတစ်ခုမှပြေလည်အောင်ညှိနှိုင်းလို့မရခဲ့ဘူးလို့ဆိုပါတယ်။သမ္မတယာနူကော့ဗစ်ကဆန္ဒပြတာတွေကိုရက်ဆိုင်ပြီးလွတ်လပ်ရေးရင်မြင်ကနေချင်းကျဲမရှိအာလုံထွက်ခွာကြဖို့သာတောင်းဆိုခဲ့တယ်လို့အတိုက်ခံခေါင်းဆောင်ကပြောပါတယ်။ဒါကြောင့်ဒေသအခေါ်မေဒန်လို့ခေါ်တဲ့ Independence Square လွတ်လပ်ရေးရင်မြင်မှာရှိတဲ့ဆန္ဒပြစခန်းကိုဆက်ပြီးခုခံကြဖို့အတိုက်ခံခေါင်းဆောင်ကတိုက်တွန်းခဲ့တာလို့ပြောပါတယ်ရှင်။